ဧပြီလ၂ဇန်ပိုင်းကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း200နီးပါးသေဆုံးခဲ့ရတဲ့ဘကူးမြို့မှာတနင်္လာနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတယုံမီးလောင်ပြာကျခဲ့ပါတယ်။မျက်မြင်သက်သေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလို့မီးဆာလောင်လဲဆိုတာကိုမသိပေမဲ့စစ်ကောင်စီကခန့်အပ်လိုက်တဲ့အုပ်ချုပ်ရေးမှုအသစ်ကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်။
ဘကူးမြို့ဆိုင်ရောက်ရက်ွက်အုပ်ချုပ်ရေးမှုယုံသူကဘယ်မှာတည်ရှိနေလဲဆိုတော့ကန္နာလန်တဲ့လူကြီးကထိတ်လာကျွန်တော်ဒါကမသိရှိရဲ့တစင်းရကားတွေကူးရဲ့တစင်းရဒီဘက်ဈေးကိုဖြတ်တဲ့နေရာမှာဒီကူးတာအရင်ထိတ်ပါဟိုရင်ဆိုင်ရောက်ထိတ်လာမနေ့9နာရီချိန်နဲ့ကနေပြီးတော့စလောက်တယ်လာပြီးတော့စိတ်တော့မကြပါဘူးတနာရီခွဲကျော်ကျော်မှပြကြပါတယ်သူတို့ခန့်နဲ့စစ်ကောင်စီအုပ်ချုပ်မှုအလိုမကျသဘောမှုဖြစ်ရတယ်လို့အများထင်ပြီးပြီ
ရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်ခဲ့တာနဲ့ပတ်သက်လို့ဘကိုးရဲစခန်းကိုဒီဝေကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းကင်ဖြစ်ဆိုမဲ့သူမရှိခဲ့ပါဘူးဆိုရှယ်မီဒီယာမှာတင်ထားတဲ့ဗီဒီယိုဖိုင်နဲ့မှာတော့မီးလောင်နေတဲ့အုပ်ချုပ်ရေးမှုယုံနာမီးတက်ကားတွေရပ်ထားတာပါအခုလိုအုပ်ချုပ်ရေးမှုယုံမီးမလောင်ခင်စနေနေ့ညကအဲ့ဒီရက်ွက်တဝိုက်လမ်းတွေမှာစစ်တပ်နဲ့လုံခြုံရေးတပ်တွေလာပြီးလောက်လေးကွာတွေပြန်တနက်နေ့ပါပြစ်ခတ်ခဲ့တယ်လို့ဒီမျက်မြင်သက်သေဘကိုးဒေတာကန်ကပြောပါတယ်
ကျင်းနိုင်ခွဲလောက်လောက်မှာ6ချက်လာတက်တယ်ပြီးတော့နောက်ကိုပြန်သွားတယ်တနာရီကျောင်းနေတော့တစ်ခါတနာရီဝင်းတော့ဆောက်လာတယ်7နှစ်လောက်တည်ပြီးကျွန်တော်တို့ဆိုင်းရောက်ရဲ့ကာနာလာ၄လ၅လ၃လဘူရာငေါအောင်သူတို့တော့နောက်ရှိနေပြီလမ်းပဲသွားတယ်7နှစ်လောက်မှာကိုပြန်သွားတယ
်ဘကူမှာဧပြီ9ရက်နေ့ကရက်ွက်တွေမှာဆန်းရပြသူတွေတိဆောက်ထားတဲ့ခန့်တက်တွေကိုစစ်တပ်ကလက်နက်ကြီးအပါအဝင်တနက်နဲ့နှိမ်နှင်းခဲ့တဲ့အတွက်လူပေါင်း100ကျော်ထဲမှနေသေဆုံးခဲ့ပြီးအများပြားလဲဒဏ်ရာရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်